မင်္ဂလာပါခင်ဗျာ VOA American အတန်းကနေအော်တိုဘာလ23ရက်ကြာသပတေးနေ့မနက်ခင်းမြန်မာဘာသာစီစဉ်နေကိုမနက်6နာရီကနေ9နာရီအထိလိုင်းတိုမီတာ32 40 48 50နဲ့လိုင်းလက်မီတာ190တို့ကနေဆက်ပြီးထုတ်လွှင့်ပေးတော့မှာပါခင်ဗျာအခုတော့အပတ်စဉ်အစီအစဉ်တွေကိုဆက်တင်ဆက်ပေးပါမယ်
ကျွန်တော်တို့ကဒီမှာဒီနေ့ဝေစီကျန်တဲ့ပေါ်ဆောင်ပေးဖို့ဆိုတာအထက်ကိုသူတို့ဒီရဲ့အာနာတီရဲ့မိအာနာဆက်ပြီးချုပ်ကန်ထားဖို့အထက်ကိုသူတို့ဒီဆက်ပြီးတော့
ဒါကတော့တည်ယုံကြည်ရာအစီအစဉ်မှာနားဆင်ရမှာပါ။နောက်ပိုင်းမှာလည်းအင်္ဂလိပ်သင်ခန်းစာအစီအစဉ်နဲ့မြန်မာရေးသုံးသပ်ချက်အစီအစဉ်ကိုလည်းပြန်လည်ထုတ်လွှင့်ပေးမှာပါ။အခုအရင်ဆုံးတော့ကမ္ဘာမီဒီယာတွေပေါ်မှာဖော်ပြနေကြတဲ့မြန်မာနိုင်ငံအကြောင်းသတင်းတွေကိုကိုစံမိုဝေကစူးစီးတင်ဆက်ပေးထားပါရခင်ဗျာ
။ပထမအဦးဆုံး South African Press Association ရဲ့ fin24.com online မှာရေးသားထားတဲ့သတင်းလေးတစ်ပုဒ်ကိုတင်ပြပေးကြပါမယ်။မြန်မာ set to legalize gambling လောင်းကစားလုပ်ငန်းကိုတရားဝင်ခွင့်ပြုဖို့အတွက်မြန်မာနိုင်ငံကပြင်ဆင်နေတယ်ဆိုပြီးတော့ခေါင်းစဉ်တက်ထားပါဗျ။မြန်မာအစိုးရဟာကာစီနိုအပအဝင်လောင်းကစားနည်းတချို့ကိုနိုင်ငံသားတွေအတွက်တရားဝင်ဖွင့်လှစ်ပေးဖို့ပြင်ဆင်နေပြီလို့ဆိုပါတယ်။ဒါပေမဲ့အစ်မင်းဟိုတယ်ကြီးတွေမှာပဲခွင့်ပြုမှာဖြစ်တယ်လို့အစိုးရတာဝန်ရှိသူတယောက်ကပြောတယ်လို့ရေးသားထားပါဗျ။အခုဆိုရင်လောင်းကစားဥပဒေကိုပြန်လည်ပြင်ဆင်နေတာဟာအချောတက်တဲ့အဆင့်မှာရောက်နေပြီဖြစ်ပြီးလွှတ်တော်ကိုတင်ပြဖို့အတွက်အဆင်သင့်ဖြစ်နေပြီလို့ပြောပါတယ်။လွှတ်တော်မှာတင်သွင်းဆွေးနွေးအကြံဉာဏ်ယူပြီးရင်အတည်ပြုချက်ပေးဖို့ပဲကြံမာတော့တယ်လို့အမည်မဖော်လို့တဲ့ပြည်ထရေးဝန်ကြီးဌာနတာဝန်ရှိသူတဦးကိုကိုးကားပြီးတော့သတင်းမှာဖော်ပြထားပါတယ်။လက်ရှိဥပဒေအရခွင့်ပြုမထားတဲ့ကာစီနိုထိပ်ဖွင့်ပွဲစတဲ့လောင်းကစားတွေကိုစီကံသတ်မှတ်ချက်တွေနဲ့အညီတရားဝင်ဖြစ်အောင်လုပ်ပေးမှာဖြစ်တယ်လို့ဆိုပါတယ်။တရားမဝင်လုပ်ကိုင်နေတဲ့ချဲတီကိုတရားဝင်ခွင့်ပြုလိုက်ခြင်းအပြင်နိုင်ငံတော်အတွက်ခွန်ပိုရလာစေရအကြောင်းရှိတဲ့အကြောင်းအဲ့ဒီပုဂ္ဂိုလ်ကပြောတယ်လို့ရေးသားထားပါတယ်။တချို့ခမန်းတွက်ချက်မှုတွေအရမြန်မာနိုင်ငံမှာအရွယ်ရောက်သူလူဦးရေရဲ့80ရာခိုင်နှုန်းဟာချဲဒီဘောလုံးပွဲစတာတွေအပြင်တရားမဝင်လောင်းကစားနှီးမျိုးစုံမှာတစ်ခုမဟုတ်တစ်ခုပတ်သက်နေကြတယ်လို့ဆိုပါတယ်။တကယ်လို့များတင်သွင်းထားတဲ့အဆိုကိုလွှတ်တော်ကနေမကန့်ကွက်ဘူးဆိုရင်ကျဲသုံးပွင့်အဆင့်နဲ့အထက်ရှိတဲ့ဟိုတယ်တွေမှာနိုင်ငံသားတွေအတွက်ကာစီနိုလောင်းကစားယုံတွေဖွင့်လှစ်ပေးနိုင်တော့မှာဖြစ်တယ်လို့ပြောပါတယ်။အခုလိုလောင်းကစားလုပ်ငန်းကိုတရားဝင်ဖြစ်အောင်လုပ်ရတာဟာ2020ခုနှစ်အရောက်မှာတစ်နှစ်ကိုကမ္ဘာလှည့်ခီးသွာခုနှစ်တန်းလောက်ရှိလာအောင်ကြိုးပမ်းမယ်ဆိုတော့ဟိုတယ်နဲ့ခီးသွွာလာရေးဝင်ကြီးရဲ့အစီအစဉ်အစိတ်ပိုင်းတစ်ခုဖြစ်တယ်ဆိုပြီးတော့ရေးသားထားပါတယ်အပြည့်စုံကို fin24.com online စာမျက်နှာမှာဖတ်ရှုနိုင်ပါတယ
်နောက်ဆက်ပြီးတော့တင်ပြပေးချင်တာကတော့ Bloomberg စီးပွားရေး online ဆောင်းပါးမှာဆောင်းပါးရှင်ချန်ယာဖွန်ချန်ဂျာရွန်ရေးသားထားတဲ့ဆောင်းပါးဖြစ်ပါတယ် Tins New Frontier Myanmar Threatens Indonesia's Hold တံပြူထုတ်လုပ်မှုမှာရှေ့တန်းရောက်လာတဲ့မြန်မာကအင်ဒိုနီးရှားကိုချိမ့်ချောက်နေပြီလို့ကောင်းစင်တတ်ထားပါတယ်။တံပြူအများဆုံးတင်ပို့နေတဲ့အင်ဒိုနီးရှားနိုင်ငံကသူတို့ရဲ့တင်ပို့မှုနဲ့ပစ္စည်းဈေးနှုန်းအပေါ်ကန့်သတ်မှုတွေလုပ်လာတဲ့အချိန်မှာမြန်မာနိုင်ငံရဲ့တံပြူထုတ်လုပ်မှုဟာရှေ့တန်းကိုထွက်လာခဲ့ပါတယ်။မြန်မာနိုင်ငံရဲ့တံပြူထုတ်လုပ်မှုဟာစနစ်ရာခိုင်နှုန်းတိုးလာပြီးတော့ရှင်းနှစ်ထဲမှာမက်ထရစ်တန်ချိန် 28,000 ထုတ်လုပ်နိုင်ပါလိမ့်မယ်။ဒါဟာဆိုရင်ကမ္ဘာတံပြူဈေးကွက်တစ်ခုလုံးရဲ့10ရာခိုင်နှုန်းရှိတယ်လို့ဗြိတိန်နိုင်ငံ Saint Albans မှာအခြေစိုက်တဲ့ ITRI Limited ကပြောပါရတဲ့မြန်မာပုံဖိဖတ်ကုမ္ပဏီဟာမြန်မာနိုင်ငံရဲ့တောင်ပိုင်းမှာရှိတဲ့ဟိန်ဒါတပ်တုမိုင်းကိုတိုးချဲ့လုပ်ကင်နေတဲ့အစီအစဉ်ကြောင့်တံပြူထုတ်လုပ်နိုင်မှုဟာဆက်လက်မြင့်တက်လာနေမှာဖြစ်တယ်လို့ကုမ္ပဏီအုပ်ချုပ်ရေးမှူးကပြောတယ်လို့ဆိုပါတယ်အခုနှစ်အင်ဒိုနီးရှားနိုင်ငံကသူ့ရဲ့ပြည်ပတပ်တုတင်ပို့မှုအပေါ်စီးပင်းကတ်သတ်မှုတွေလုပ်ခဲ့တဲ့အတွက်လန်ဒန်ကတပ်တုဈေးကွက်မှာ7,000ကျိုင်နှုန်းကျဆင်းသွားခဲ့ပါတယ်မြန်မာနိုင်ငံရဲ့တံပြူထုတ်လုပ်မှုဟာအများဆုံးထုတ်လုပ်နေပါတယ်ဆိုတော့အင်ဒိုနီးရှားကိုကြော်တက်တော့မယ်လို့မြန်မာပုံဖိဖတ်ကုမ္ပဏီအမှုဆောင်ဒါရိုက်တာခရီယန်ဂရိုင်းကပြောတယ်လို့ရေးသားထားပါတယ်လွန်ခဲ့တဲ့9နှစ်တုန်းကမြန်မာနိုင်ငံကတရုတ်နိုင်ငံကိုတံပြူတင်ပို့တဲ့အနေအထားဟာမပြောပလောက်ပေမဲ့ပြီးခဲ့တဲ့2နှစ်အတွင်းမှာတော့သိသိသာသာကိုမြင့်တက်လာခဲ့ပါတယ်အခုဆိုရင်မြန်မာဟာတရုတ်အတွက်အဓိကတံပြူတင်ပို့တဲ့နိုင်ငံဖြစ်လာနေပါပြီအင်ဒိုနီးရှားရဲ့ကန့်သတ်မှုတွေကြောင့်ဖြစ်နေတဲ့ကွာဟချက်ကိုမြန်မာကဖြစ်ပေးနေပြီလို့យေတာထားပါတယ်အပြည့်အစုံကိုတော့ Bloomberg Online စာမျက်နှာမှာဖတ်ရှုနိုင်ပါတယ်ရှင
်နောက်ဆုံးတင်ပြပေးမှာကတော့ Gulf Times Online မှာဖတ်ရှုရတဲ့ဘောလုံးပွဲသတင်းမှာအင်ရှင်ဖြစ်လက်ခံကျင်းပနေတဲ့မြန်မာနိုင်ငံအသင်းကိုမိနစ်120ကစားပြီးတော့3-2နဲ့အနိုင်ရခဲ့တဲ့ Qatar U19 ဘောလုံးအသင်းရဲ့နီးပြဖြစ်တဲ့ Sanchez Bas ကဒီကနေ့ကစားရမယ့်မြောက်ကိုရီးယားအသင်းနဲ့ဘောလုံးပွဲမတိုင်ခင်သူ့ရဲ့အားကစားသမားတွေကိုနောက်ဆုံးအဖြစ်အစွမ်းကုန်အားကုန်ကြိုးစားကစားကြဖို့တိုက်တွန်းနေပါတယ်။မြောက်ကိုရီးယားဟာ AFC U19 Champion 3ချိန်ဖြစ်ခဲ့မှုတဲ့နိုင်ငံလည်းဖြစ်ပါတယ်။ပထမဦးဆုံးချိန်ဖြစ် Final ကိုတက်လာခဲ့တဲ့ Qatar အသင်းရဲ့နီးပြဖြစ်ဆောင်ရွက်ခွင့်ရတဲ့အတွက်လည်းအလွန်ဂုဏ်ယူတယ်လို့ Bas ကပြောပါတယ်။မြောက်ကိုရီးယားနီးပြဖြစ်တဲ့ Anji Kun ကလည်း မြောက်ကိုရီးယားနိုင်ငံကပြည်သူတွေအတွက်အောင်ပွဲခံကြရစေဖို့သူ့အသင်းသားတွေကကြိုးပမ်းကြလိမ့်မယ်လို့ပြောဆိုထားပါတယ်ဆိုပြီးတော့ရေးသားထားပါတယ်ခင်ဗျာ
ကုဆမိုဝီဆူဇီတင်ဆက်ပေးခဲ့တာပါခင်ဗျာအခုတော့ဒေါ်လာလာတန်စီစဉ်တင်ဆက်တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်လေးကိုဆက်လက်နားဆင်ကြပါခင်ဗျာ
ဒီကိမ်းနဲ့တင်ပြမယ် idiom အသုံးကတော့
hard of hearing
ဖြစ်ပါတယ်စာလုံးပေါင်းက hard hard ကခက်တာ of of hearing hearing ကနားကြားရတာဆိုတော့စကိုက်ထွန်းရဲ့ဓာတ်ရိုက်အဓိပ္ပာယ်ကတော့နားကြားရတာခက်တာပေါ့ဒီသုံးရဲ့ idiom အဓိပ္ပာယ်ကတော့ရှင်းပါတယ်နားကောင်းကောင်းမကြားရတာနားနည်းနည်းလေးနေတာကိုရင်ညွှန်းပြောတာဖြစ်ပါတယ်ဒီသုံးနှစ်ပတ်သက်လို့ George Grove ပြတဲ့ဥမာကိုနားဆင်ကြည့်ကြရအောင
် My grandmother is hard of hearing so I have to shout to make her understand what I want to say
ကျွန်တော်ဘွားကသိနားမကြဘူးနားနည်းနည်းလေးနေတယ်ဒါကြောင့်ကျွန်တော်ပြောချင်တာကိုသူနားလည်ရအောင်អော်ပြီးတော့ပြောရတယ်လीလို့ထိပ်ပေးရပါတယ်
My grandmother is hard of hearing, so I have to shout to make her understand what I want to say.
Na kaung kaung ma cha ya da, na ne ne le ni da ko idiom a thong ya be lu pyo ma le.
Hard of hearing.
Lo pyo lo ya ba de. E da ga ro di kri me ne tin pya ke de idiom a thong me phit ba de.
လာလာတန်စီစဉ်တင်ဆက်ခဲ့တဲ့မနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ဖြစ်ပါတယ်အခုတော့မြမရေးသုံးသက်ချက်အစီအစဉ်ကိုတင်ဆက်ပေးဖို့အလှည့်ကြပါပြီဥကျော်စန်သားကဆွေးနွေးသုံးသက်ထားပါတယ်ခင်ဗျာ
ရေကောက်ဘက်ကွန်မရှင်ကနေပြီးတော့2015ရေကောက်ဘက်ကိုနိုဝင်ဘာလအတွင်းမှာကျင်းပဖြစ်မယ်ဆိုတဲ့ကြေညာချက်ထွက်လာပါတယ်အဲ့ဒီကြေညာချက်ကိုအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကျူးစွာတော့ပြောထားတာကျွန်တော်ကြားပြီးပါပြီအဲ့ဒီစာကိုဦးမင်းမင်းဆက်ပြောတာကျွန်တော်ကြားချင်ပါတယ်ခင်ဗျာအ
ဲကျူစုတယ်လို့ပြောထားတာကျွန်တော်တော့မသိဘူးလို့ပြောထားပါလ
ားဦးထွန်းထွန်းအစံနဲ့ကျွန်တော်ဆက်တယ်ဟုတ်ကဲ့
ကျွန်တော်ကဒီလိုတော့ဥပဒေတိုင်းနဲ့ကျွန်တော်ပြောမယ်လေဖွဲ့စည်းပုံအခြေခံဥပဒေရာရေကောက်ဘောက9နှစ်တစ်ချိန်ချင်းပါရမယ်လေဒါကတော့ဖွဲ့စည်းပုံအခြေခံဥပဒေရာပြည်ထောင်တဲ့အခွင့်အရေးပဲဒီလိုပဲအစိုးရအဖွဲ့အကြောင်းလဲရလဲဒီနိုင်တဲ့ရေကောက်ဘောက်ရလတ်ကမှမူတည်ပြီးတော့အကြောင်းလဲရတာ9နှစ်တစ်ချိန်ရှိတာပဲအဲ့ဒါကိုနောက်တစ်ခုကကျွန်တော်တို့က90ခုရွေးကောက်ပွဲကိုပဲကြည့်ကြည့်2010ရွေးကောက်ပွဲကိုပဲကြည့်ကြည့်2012ရွေးကောက်ပွဲကိုပဲကြည့်ကြည့်ဟာလာငင်းငင်းရမှာငင်းငင်းချစ်စင်နေရှိမှာရွေးကောက်ပွဲလောက်ရတာမှမဟုတ်ပဲဟာလာငင်းငင်းဟိုကတော့ရဖို့ကတော့ကျွန်တော်တို့လည်းလိုလားတာပဲအတိအကျလိုအပ်တာပေါ့ဒါကတော့ကျွန်တော်တို့လိုလားပြီးတော့ရွေးကောက်ပွဲချစ်စင်ကတော့သူ့သတ်မှတ်ချက်နဲ့ဥပဒေနဲ့အညီပဲဆက်သွားရမှာပဲလी
ဟုတ်ကဲ့ဆိုတော့အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့သဘောထားကိုတခွန်းနဲ့ပြောမယ်ဆိုရင်ကျူစွရဲလို့ပြောနိုင်ပါလားခင်ဗျာ
ဟုတ်ပါတယ
်ဆိုတော့ရွေးကောက်ပွဲကတော့လုတ်ဖြစ်မယ်သို့တော်လည်းပဲဒီရွေးကောက်ပွဲဟာစောစောကပြောခဲ့တဲ့အခြေအနေကိုကြည့်ပြီးတော့ပြောမယ်ဆိုရင်ဖွဲ့စည်းပုံအခြေခံဥပဒေကို၌ကလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲဖြစ်မဲ့အလားအလာမရှိဘူးဆိုပြီးတော့လူတွေကန့်ကွက်နေကြတာရှိပါတယ်အဲ့ဒီကိစ္စတွေကောမျိုးသားဒီမိုကရေစီဖွဲ့ချုပ်ကရဆိုင်နိုင်မလား
အဲအဲ့ဒါကတော့ကျွန်တော်တို့ဒီဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးတော်မူတည်ပြီးတော့မှခုနကလိုလွတ်လပ်ပြီးတရားနာမှုရှိလားမရှိလားပေါ့ပေါ့မယ်လေအခုကဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်ရေးကလွတ်ပြည်တော်စုလွတ်တော်တော်မှအစဉ်အလာမတင်သေးဘူးလေနောက်တစ်ခါအဲ့မှာပြောလို့တော့မှလည်းဆွေးနွေးပြီးတော့ဆုံးဖြတ်တဲ့ပြီးတော့လာပြင်ဆင်တာလည်းမပေါ်သေးဘူးလေအဲ့ဒါကြည့်ပြီးတော့မှဘလောက်လွတ်လပ်ပြီးဘလောက်တရားနာမှုရှိတယ်တော့ပေါ်မှာပေါ့အဲ့မှာဒါပြောလို့ရမယ်အခုကတော့ဒီပေါ်ကြီးပေါ်ကြီးကဥပဒေပြင်ဆင်ရေးဟိုပေါ့ဟိုပေါ့ကျွန်တော်ကဒီမတင်သေးပြီနဲ့လက်ရှိဥပဒေအရကိုကဘယ်လိုပဲဖြစ်ဖြစ်၅နှစ်ပြည့်လို့ရှိရင်ဒီရွေးကောက်ပွဲကတတန်းကလွတ်တော်တတန်း၅နှစ်စိုးရတတန်း၅နှစ်ပြည့်ခါတော့ရွေးကောက်ပွဲကတော့ပုံမှန်ကျင်းပနေရမှာပဲဒါကဒါဥပဒေချက်ကိုကျွန်တော်ကပြောတာ
ဆိုတော့ရွေးကောက်ပွဲတော့ကျင်းပမယ်ဆိုတော့အဲ့ဒါမပြင်ဘဲနဲ့အခုကြေညာချက်အတိုင်းကျင်းပဖြစ်မယ်ဆိုရင်တော့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ကဆက်လက်ကြိုးစားထောက်ခံမှာလားခင်ဗျာ
ဒါတော့ကျွန်တော်တို့ကဒီလိုလေအဲ့ဒီပြင်နာမပြင်နာကတပိုင်းကိုခုနကကျွန်တော်ပြောတာကဥပဒေကပေးထားတဲ့အပိုင်းကိုပြောတာဥပဒေကတော့ဒါကတော့ဒီကောက်ပွဲက9နှစ်တစ်ချိန်ကျင်းပရမှာပဲဒါကိုပြောတာကျွန်တော်တို့ဒီ ဖွင့်ပြီးဖို့ပြင်တာမပြင်တာနဲ့ကိုကျွန်တော်ပြောနေတာမဟုတ်ပြင်တာမပြင်တာပေါ်မှာတပိုင်းဒါကဘလောက်ပြင်မယ်ဘလောက်မပြင်ဘလောက်ဟလာလူလန်သူရှိမယ်ဘလောက်တရားမျှတမှုရှိမယ်အဲ့ဒါဘလော့ဒီဒီမိုစီကျင့်စဉ်တွေပါမယ်ဒါအဲ့ဒီပြင်အဲ့ဒီကိုဆွေးနွေးပြီးမှတပိုင်းဒါပြောလို့ရမယ်အခုကတော့ဒီပြင်ရင်းမပြင်ရင်းမှမပြည်သေးပဲနဲ့ဒီပေါ်မှာတော့ကျွန်တော်တို့ကဒါကြိုပြောလို့တော့မရသေးဘူးဒါမှမဟုတ်ကျွန်တော်ကဟိုဥကြောတနာမေးတဲ့ကိုကကြိုးစိုးလားဆိုတော့ဥကြောတနာမေးလို့ပါကျွန်တော်ပြောလိုက်တာဒါကကျွန်တော်တို့ကဥပဒေအရှိကိုပြောနေလားယူကောက်ပဲဥပဒေအရှိကိုမချို့ကပြောနေတာဟိုဟိုငင်းငင်းရေးချစ်ချင်ရမှယူကောက်ပဲလုပ်မယ်ဆိုလို့ဒါဟိုဒါနဲ့မဆိုင်ဘူးယူကောက်ဝဲဥပဒေရောဖွင့်ပြီးမှချိန်ဥပဒေရောငါးနှစ်တန်းငါးနှစ်ပြည့်ရင်ယူကောက်ဝဲကျင်းပရမှာပဲတခါယူကောက်ဝဲကျင်းပတယ်ဆိုတာလဲဒါလည်းပေါ့ပြည်အောင်စုကော်မရှင်ရဲ့အမည်ဆိုးချက်ကအတိအကျပဲဒါကြောင့်မို့ဒါကိုကျွန်တော်ဥပဒေကိုပြောတာ
ဟုတ်ကဲ့ရှင်းပါတယ်အဲ့တော့အခုယူကောက်ဝဲဒီဥပဒေပြင်ဆင်ရေးအပိုင်းမှာကြည့်မယ်ဆိုရင်436ကိုပြင်ဖို့ပေါ့လေအဓိကကြတဲ့အချက်အဲ့ဒီအပြင်အဲ့ဒါလည်းပိုအရေးကြီးတာယူကောက်ဝဲနဲ့တရားဆက်ဆက်နေလို့ပြောမှာတော့59စာလုံးဖြစ်ပါတယ်အဲ့ဒေါအောင်ဆန်းစုကြည်အနေနဲ့သမဏဖြစ်နိုင်တဲ့အလားအလာကိုကန့်တတ်ထားတဲ့အချက်လိုလူတိုင်းလူပင်တိုင်းနားလည်ကြပါတယ်ဆိုတော့အဲ့ဒီအချက်ကိုပြင်ဆင်မဲ့အလားအလာကိုဘယ်လောက်တွေ့ရပါလဲခင်ဗျာ
အဲကျွန်တော်တို့ကတော့ကျွန်တော်ရဲ့တည်ကျေတော့တရားဝင်ကြေညာပြီးပြီလေဒီအဲ့ဒီအလားအလာဟိုက436ပဲကြီးကြီး59စာလုံးပဲကြီးကြီးအဲ့ဒီအလားအလာကဘယ်လောက်ရှိမလဲဆိုတာကကျွန်တော်ပြောချင်တာကတော့ဟုတ်လားဒီလိုပေါ့ကျွန်တော်တို့ဒီကိုယ်စားလှယ်တွေကအပြည်လူလူကရွေးကောက်ပင်ရောက်ပါတယ်ဆိုရယ်ကိုယ်စလေကြီးနောက်တစ်ခါပြည်သူ့ကဒီမိုစီလူလာနေတယ်ဒီမိုစီလူကျင်တယ်လူခွေတွေလူကျင်တယ်အဲ့လိုဒီမိုစီလူကျင်တဲ့လူခွေတွေလူကျင်တဲ့ကိုပြည်သူ့ကရွေးကောက်ပင်ရောက်ပါတယ်ဆိုရယ်ကိုယ်လေကြီးပြည်သူ့ရဲ့အတန်ပြည်သူ့ဆန္ဒကိုဘယ်လောက်ဖော်ထုတ်မလဲဒီခုနောက်တစ်ခုကကျွန်တော်ဒီ88တောင်းရန်ရှင်ပြည်သူ့ချောင်းသားကြောင်းတွေဒီအသက်သွေးချေးပြီးခဲ့တဲ့အပေါ်မှာအခုဒီကိုယ်စလေကြီးကအဲ့ဒီလိုဆုံးဖြတ်ပြုမဲ့ကိုယ်စလေကြီးကဘယ်လောက်တံပိုးထားမလဲဒီရဲ့သူတို့ရဲ့ဆုံးဖြတ်ချက်ပေါ်မှာမူတည်နေအဲ့လိုပဲကျွန်တော်ခံမလို့ပေါ့ဒီမျိုးကြီးကျင့်နေတယ်ပဲပြောလို့ရမယ
်ဟုတ်ကဲ့အဲ
့ဒီကောင်ပါပဲမူတည်နေ
ဟုတ်ကဲ့ကျွန်တော်စဉ်းစားမိတာက NLD အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကိုလိုလားထောက်ခံတဲ့ပြည်သူတွေအနေနဲ့သူတို့အနေနဲ့အမြင်ရှင်းမမလားဒီရက်ဒီကြက်နဲ့ပတ်သက်ပြီးတော့သူတို့ဟာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကရွေးကောက်ပွဲကျင်းပမယ့်ဟာကိုထောက်ခံလိုက်ပြီးဆိုရဲနားလည်မှုမျိုးဖြစ်သွားမလားအဲ့ဒီဟာကိုကျွန်တော်ပြောလို့တော့ပါဆိုတော့ပြည်သူတွေချင်းချင်းချင်းချင
်းဟုတ်ဘူးအဲ့ဒါကကျွန်တော်တို့ဆိုလိုချင်တာကရွေးကောက်ပွဲကျင်းပတာကိုကျွန်တော်တို့ကဒီဖွဲ့စည်းပုံပြင်တာမပြင်တာကိုတပိုင်းပြောတာမဟုတ်ဘူးဖွဲ့စည်းပုံပြင်တာကတပိုင်းကျွန်တော်အခုနပြောချင်တာကရွေးကောက်ပွဲက9နှစ်ပြည့်ကျင်းပရမယ်ဆိုတော့ဥပဒေအရှိကိုပြောတာဒါကိုပြောတာဒီကိုနဲ့ဖွဲ့စည်းပုံပြင်ပေးခြင်းမပြင်ပေးခြင်းပြင်ပြင်မပြင်ပြင်ဝင်မယ်ဝင်ဖို့ဒါကျွန်တော်ပြောနေတာမဟုတ်ဘူးအဲဒါချင်းချင်းလေးပဲကျွန်တော်တို့အခုပြောနေတာဝင်မယ်ပြင်ခြင်းမပြင်ပြင်ဝင်မယ်ဝင်ဖို့ပြောနေတာဆက်ပြတ်မဟုတ်ဘူးဒီကောက်ဝဲကော်မရှင်ကကြေညာတာကိုကြိုးစားတာပေါ်မှာကျွန်တော်တို့ဥပဒေအရှိကို၅နှစ်တကြိမ်ကျင်းပရမယ်ဆိုတော့ဒါကိုပြောနေတာ
ဟုတ်ကဲ့ရှင်းပါတယ်ဆိုတော့ဒါဟာ
ဘယ်နဲ့မဆိုင်ဘူးကိုဘယ်နဲ့မဆိုင်ဘူ
းဒီကောက်ပွဲဝင
်ပေါ်စီုံပြင်းရင်းမပြင်းရင်းပြင်းမပြင်းဝင်မယ်လို့ကျွန်တော်တို့အဲ့ဒီတော့ဘောလားပြောနေတာမဟုတ်ဘူ
းဟုတ်ကဲ့ဒီကောက်ပွဲဝင်မယ်ဆို
တော့ဆွဲပြီးတော့ဆက်လို့တော့မရဘူ
းဟုတ်ကဲ့ဒီကောက်ပွဲဝင်မ
ယ်ဆိုတော့ခမင်းမေးတဲ့ကိုကဒီဟိုကော်မရှင်ကဒီကျင်းညာတဲ့အပေါ်မှာကြိုးစားသလားမေးတဲ့အပေါ်မှာဥပဒေရှိကိုကျွန်တော်တို့ပြောတာဒါဟုတ်ပဲပြောတာ
ဟုတ်ကဲ့ဟုတ်ကဲ့ဟုတ်ကဲ့ကျွန်တော်ရှင်းအောင်ပြောရရင်အဲ့တော့ရွေးကောက်ပွဲဝင်မယ်မဝင်ဘူးဆိုတော့ဆုံးဖြတ်ချက်မဟုတ်ဘူးကော်မရှင်ရဲ့ကျင်းညာချက်ကိုဥပဒေရောင်းရလက်ခံတယ်အဲ့ဒါပဲပြောတာပေါ့ခင်ဗျာ
ဟုတ်တယ်အခုကော်မရှင်ကနေဗျာအခုမနှောနေမနေရပြောလိုက်တယ်ဗျာ CS ဆိုတဲ့တွေ့တဲ့အခါကျတော့ဟုတ်လားအဲ့ဒီအပေါ်မှာဒါဥပဒေနဲ့အညီပြောတာဖြစ်တယ်ဥပဒေနဲ့အညီဆိုတာပွဲစည်းပုံအခြေခံဥပဒေနဲ့အညီရွေးကောက်ပွဲဥပဒေနဲ့အညီပြောတာဖြစ်တယ်ဘာလို့ဆိုတော့9နှစ်တကြိမ်ကျင်းပရမယ်
ဟုတ်ကဲ့
ပေါ်ဒီပုံပြင်လဲဟာနဲ့ဆက်ပြီးတော့ဝင်မမွင်ကျွန်တော်မပြောဘူးဒီကိုခင်ဗျားမေးတဲ့ကွာကော်မရှင်ကြီးညာတဲ့ပုံမှာမေးလို့ကော်မရှင်ကြီးညာတဲ့ပုံမှာပဲပြောတာ
ဟုတ်ပါတယ်ကော်မရှင်ကြီးညာတဲ့အတိုင်းရွေးကောက်ပွဲကျင်းပဖြစ်လာမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကဝင်မမွင်ဘူးဆိုတာလည်းမပြောနိုင်သေးဘူးပေါ့ခင်ဗျာ
ဟုတ်တယ်ဒါကျွန်တော်တို့ပြောပြီးပြီလေအခုကဒီကော်မရှင်ကပြောတဲ့ကြီးညာတဲ့ပုံမှာပဲကျွန်တော်တို့ကဒီဥပဒေအရှိကိုပြောတာဟိုကကျွန်တော်တို့ကဘလောက်ခုနပြောပြီးပြင်ရင်းမပြင်ရင်ဘလောက်ရှိမယ်မရှိမယ်ဘာမှမကျွန်တော်မသိဘူးဘာမှမတည်သေးတဲ့ပုံမှာလည်းဘာမှပြောကြမလို့ဒီအဲ့ဘာမှမတည်သေးတဲ့ပုံမှာလည်းကျွန်တော်စီစီဆုံးမဲ့ကျဘာမှမရှိသေးဘူ
းဟုတ်ကဲ့အဲ့တော့ဒီရွေးကောက်ပွဲအတွက်ပြူတင်ပြင်ဆင်မှုကနော်ဒီကဘယ်လောက်စီထားပါလဲကို
ကျွန်တော်တို့ဂျာဂျာတုံကတော့ကျွန်တော်တို့လှုပ်ထားတာရှိတယ်လေဂျာဂျာတုံကတော့ကျွန်တော်တို့ဒီအောင်လိုက်ပွဲဝင်တွေပါလေဒီစာသွက်ပြီးပြီဒါပြင်းနဲ့အခုဂျာဂျာကမရှိတော့ဘူးဆိုတော့ကျွန်တော်တို့ဒါကတော့ဟိုကျွန်တော်တို့ကတော့ခုနင်းတော့လှုပ်ထားတာပေါ့နော်ဟိုနဘောအကူတိုင်းတော့ဒါကတော့အမြဲပေါ့ကျွန်တော်တို့ကတော့ဘယ်လိုပြောမလဲဆိုအလက်အတော်လောက်ထားတာပေါ့နော်နှုံနှုံချာချာတော့ရှိနေတာပေါ့
ဟုတ်ကဲ့နောက်တစ်ခုမေးချင်တာဒီကိစ္စကိုလူတချို့ကပြောကြတယ်ကြီးလေးကြီးလို့ပြောတယ်အဲ့သမဒါတို့ဒေါအောင်ဆန်းစုကြည်နောက်ပြီးတော့အဲ့လွတ်တော်ကြီးကဲနောက်ပြီးစစ်တပ်ကြီးကဲအဲ့လေးပွင့်ဆိုင်ဆွေးနွေးပြီးဖြေရှားသင့်တယ်ဆိုတဲ့ကိစ္စတရားလည်းရှိနေပါတယ်အဲ့ဟာကဘယ်အထိခီးရောက်နေပါလဲခင်ဗျာ
အားမကြရဘူးလေဆရာတို့ပြည့်တယ်ဘာမှမမကြရဘူးကျွန်တော်ဘက်ကတောင်းဆိုတာလေဒါကျွန်တော်တို့ကသူ့ကိုဆွေးနွေးဆိုအခုမှတောင်းဆိုတာမဟုတ်ပါဘူးကျွန်တော်ရှိတဲ့ရှိတဲ့တောင်းလျှောက်တောင်းဆိုလာတာပါ90ခုနဲ့နိုင်ပြီးကျွန်တော်တောင်းလျှောက်တောင်းဆိုလာတာအခုလည်းကျွန်တော်တောင်းလျှောက်တောင်းဆိုတာကျွန်တော်ရက်ပြီးချက်ပဲမျိုးရက်ပြန်လဲတင်မြေပြည့်လို့ဆွေးနွေးဆိုတာကျွန်တော်တို့တောင်းလျှောက်တောင်းဆိုလာတာအဲဒါကကျွန်တော်တို့တောင်းဆိုလာတာဒါပေမဲ့ဘယ်တိခီးရောက်ပဲဆိုတော့ဘာပြောမှမကြရဘူး
ကျွန်တော်မေးရတာအဲ့လိုတွစ်ဆုံဆွေးနွေးမှုမျိုးဖြစ်လိုက်ရင်အခုရွေးကောက်ပွဲကိစ္စဖွဲ့စည်းပုံကိစ္စတို့ဘာလို့လဲပတ်သက်ပြီးတော့လူတွေလည်းအမြင်ရှင်းသွားပြီးတော့ဘယ်လိုဖြစ်မယ်ဆိုတာသိလာနိုင်ရထင်လို့ပ
ါဟုတ်ပါတယ်ဒါလည်းကျွန်တော်တို့ကအခုကဘာမှမကြသေးလို့လည်းမကြသေးတဲ့အတိုင်းဟိုဥကြောင့်တော့ပြောပြတာအခုဒီကျွန်တော်တို့အဲ့ဒီတောင်းလာတဲ့ဟာကိုကျွန်တော်တို့ကဒါအချိန်ကြီးပါဗျာကျွန်တော်တို့တောက်လျှောက်ပြောနေပါသူ့ဆွေးနွေးမျိုးရပြန်နေပြင်ညာယူဆိုတာဒါဒါလည်းကျွန်တော်တို့တောင်းနေရပြင်နေလဲအခုဒီဘာမှမကြသေးပါဘူးဒီကိစ္စကတော့
ဟုတ်ကဲ့
အဲ့တော့မကြားသေးဘူးကျွန်တော်မကြားသေးကြောင်ပြောပြတာ
ဟုတ်ကဲ့နောက်ဆုံးကြိုတင်ခံမှန်းတဲ့မေးခွန်းတစ်ခုတော့မေးပြစေတကယ်လို့ဒီအခြေအနေအတိုင်းသာရွေးကောက်ပွဲကျင်းပမယ်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကလည်းဝင်ရောက်ရှင်းပြမယ်ဆိုရင်အမျိုးသားဒီမိုကရေစီအဖွဲ့ချုပ်ရဲ့အမတ်အရေးအတွက်ရရှိမှုကိုဘယ်လိုဖြစ်လာနိုင်မယ်လို့တွက်ပါလဲခင်ဗျာ
မဟုတ်လေကျွန်တော်တို့ကတော့ဒါကတော့ကြိုတင်ပြီးတော့ဘာတစ်ခုမှကြိုတင်ပြီးတော့ခံမှန်းပြီးတော့ကျွန်တော်တို့ကတော့ဘာမှမဖြစ်ဘူးအဲကျွန်တော်တို့ကလက်တွေ့ကြကြပဲလုပ်တယ်ဒီလက်တွေ့ကြကြလက်တွေ့ဖြည့်ရဒီပုံမှာပဲကြည့်ပြီးတော့ကျွန်တော်တို့ကျွန်တော်တို့လှုပ်ရှားရှိတာကိုဖွဲ့ချုပ်ကလှုပ်သွားမှာပဲအချူတင်ခံမှန်းပြီးတော့ကျွန်တော်တို့ခုနေမဖြစ်တာဘူးဘလို့လာမယ်မမသိတဲ့ဟာယူကျွန်တော်တို့ကဘလို့ကဆုံးပြတာမှာလဲ
နောက်တစ်ခါနိုင်ငံတကာပညာရှင်တို့သုံးသက်သူတို့ကျွန်တော်အမိကြီးတဲ့ခါသူတို့ကမြန်မာနိုင်ငံရွေးကောက်ပွဲကိုနိုင်ငံတကာက2015ရွေးကောက်ပွဲကိုဖွဲ့စည်းပုံမပြင်းပဲအခုသူတို့သဘောကြအတိုင်းဆက်လက်ပြီးတော့2008အတိုင်းလှုပ်မယ်ဆိုရင်နိုင်ငံတကာဘယ်လိုသဘောထားမလဲဆိုတာကျွန်တော်မေးကြည့်ပါတယ်အထူးသဖြင့် American ပြည်ထောင်စုကအစားကျွန်တော်ရရှိတဲ့အဖြေကတော့ရွေးကောက်ပွဲမှာတရားမျှတတဲ့လွတ်လပ်ပြီးတော့ free and fair election ဖြစ်တယ်မဲရည်တွဲမှုတရားမျှတတယ်ဆိုရင်ဒါနဲ့ပဲတိုင်းတာမှာဖြစ်တယ်လို့ထင်တယ်ဆိုပြီးပညာရှင်တွေသုံးသပ်ကြပါတယ်ဖွဲ့စည်းပုံပြင်မဲ့မပြင်မဲ့ကိစ္စအဓိကထက်တွက်ကြလိမ့်မယ်မဟုတ်ဘူးလို့ဆိုပါတယ်အဲ့ဒီသဘောထားပေါ်မှာတော့ NLD ကဘယ်လိုလက်ခံထားပါလဲခင်ဗျာ
ဟုတ်လေအဲ့ဒါကျွန်တော်တို့ကကျွန်တော်တို့လည်းဘာမှပြောထားတာမဟုတ်ဘူးလေကျွန်တော်တို့လည်းနာမည်ပတ်သက်လို့ကျွန်တော်တို့ဘာမှသူတို့နဲ့လည်းဆွေးနွေးရတာမရှိဘူးလေအဲ့တော့ကျွန်တော်တို့ဆိုလို့ချင်တာကတော့ဒီဟိုဒီပေါ့ဘယ်လောက်ဒီလွတ်လပ်ပြီးတရားနာရွေးကောက်ပွဲဖြစ်မလဲနောက်တစ်ခုကဘယ်လောက်ဒီအိုစီနည်းလမ်းကျမလဲဒါတွေပဲကျွန်တော်တို့ကြည့်ရမှာပဲလေနောက်တစ်ခုဘာဖြစ်လို့လဲဆိုတော့ဒီအိုစီနည်းလမ်းမကျဘဲနဲ့လွတ်လပ်ပြီးတရားနာမှုမရှိဘဲနဲ့ဆိုတာကအဲ့ဒီရွေးကောက်ပွဲလေးတနေသေးကိုကြည့်လို့ရမှာမဟုတ်ပဲရွေးကောက်ပွဲမတိုင်ခင်ဖြစ်ရတဲ့ရွေးကောက်ပွဲမတိုင်ခင်ကျူလင်ကြားထားနဲ့အလားဒီဒီဥပဒေဒီနူးဒီရှိမယ်ဘာသာကယူကောက်ွယ်နေမှာဖြစ်တာတွေရှိမယ်ပြီးယူကောက်ွယ်ပြီးွားတယ်မှာခုံွက်တွေရဲ့ဆိုးပြတ်မှုဆိုးပြတ်မှုတွေရှိမယ်ဒါတွေအကုန်လုံးကျွန်တော်လေ့လာကြည့်ပြီးမှဒါကတော့ကျွန်တော်တို့ဆောက်ကြလို့ရမှာပေါ့အခုကျွန်တော်တို့ကဒါတွေကဘာမှမပေါ်လာသေးပဲနဲ့တော့ဟိုကျွန်းနေပြီးတော့ဟိုကျွန်းတော့ခံမှန်းပြီးတော့ဆုံးပြတာတော့ကျွန်တော်တို့အဲ့ဒါဘာမှချက်မပြုဘူးဟုတ်ကဲ့
မြန်မာရေးတုံးသက်ချက်အစီအစဉ်ကိုဥကြစံသားကအစီအစဉ်တက်ဆက်ထားတာပါကုရပတ်သူယုံကြည်အစီအစဉ်မှာတော့မြန်မာနိုင်ငံရေးရုံးကန်လှူရှားမှုခီးစဉ်တခြားမှာမျက်ခြေမပြတ်ပါဝင်လှူရှားခဲ့တဲ့ကိုအောင်ကျော်ထွန်းရဲ့အမြင်နဲ့ယုံကြည်ရာကိုနားဆင်ကြရပါမယ်မမိုးပြူကအစီအစဉ်တင်ဆက်ထားပါတယ်ခင်ဗျာ
ကျွန်တော်အရင်ကျွန်တော်လည်းကုမ္ပဏီကိုပြောချင်တယ်ပေါ့ကုမ္ပဏီပြောချင်တယ်ဆိုတော့အခုလက်ရှိတော့2010နောက်ပိုင်းမှာသမ္မတဥက္ကဋ္ဌတက်လာပြီးတဲ့နောက်ဒီအပြည့်အစုံတောင်းရမှုတချို့လောက်ခဲ့တယ်ပေါ့နော်ဒါဟိုဘက်တော်တော်များများကလည်းဘိုးသာတကယ်ဟိုတကယ်နိုင်ငံရေးဆက်နွယ်တဲ့နိုင်ငံရေးအစီအစဉ်တောင်းရမှုတွေလောက်နေပါပြီဆိုပြီးတော့တော်တော်များများကအဲ့လိုဟိုချိုးချိုးကြတယ်ပေါ့နော်တချို့ကလည်းဒါတတိထိရှိတဲ့ဟိုစောင့်ကြည့်ပြီးတော့မှဟိုဒီကိုဒီကိုရမ်းဆက်လာပြီးတော့ဟိုစောက်စပ်ပြီးတော့လောက်တာကရှိရတယ်လောက်ပေါင်းသွားကြဆင်းလဲဆိုတော့ပြောကြတာရှိတယ်ပေါ့ဒါပေမဲ့ကျွန်တော်အရင်ပြောရရင်လက်ရှိဒီဒီကျွန်တော်မြန်မာပြည်မှာသူ့ရဲ့ဝေစီကျန်းရဲ့ပေါ်ဆောင်ပေးဖို့ဆိုတာထက်ကိုသူတို့ရဲ့အာဏာတည်ရဲ့မှုအာဏာဆက်ပြီးတော့ထုတ်ကန်ထားဖို့အထောက်ကိုသူတို့ဒီဆက်ပြီးတော့ဒီ relaxation သဘောမျိုးပေါ့ relaxation သဘောမျိုးတွေကသူတို့လုပ်ပြန်လို့ကျွန်တော်ကတော့မြင်တယ်ဘာဖြစ်လို့လဲဆိုတော့အခုနောက်ပိုင်းအခုနောက်ပိုင်းအခုနောက်ပိုင်းဆိုတော့အခုနောက်ပိုင်းမှာဆိုလို့ရှိရင်တကယ် အစားပိုင်းမှာအချင်းအချင်းဟိုရင်းနဲ့ဟိုလောက်လာတဲ့အချိန်လိုဟိုပြင်ကြောင်းလမ်းလေးပုံစံမျိုးနဲ့ရှိမလာတော့ဘူးဒီတော့သူတို့သွားနေတဲ့ပုံစံကမတကယ်လူလူကဟိုအတူရှိတယ်တကယ်လူလူကလည်းဟိုဖြစ်နေတဲ့မှာခေါင်းဆောင်ဒီကမားဖြစ်နေတဲ့ပတ်သက်ပြီးခက်ခဲဖြစ်နေတဲ့ဒီနှောင်းနှောင်းချက်ဖွဲ့ပြီးတော့ဒီဆုံးထောက်မှုဆောင်မျိုးကိုဖြစ်စေလေးဖို့ဆိုတဲ့ကိစ္စမျိုးနဲ့သူတို့တွေဘာမှဟုတ်ဒီပါတီအော်ရသေးတာမရှိဘူးပေါ့နော်အဲအဲ့လိုမျိုးပြီးတော့ဆောက်ရသေးတဲ့ဖို့သိနေလို့လည်းကျွန်တော်အနေနဲ့ပြောတော့အဓိကကခုလက်ရှိသူတို့ရှောင်းနေသွားတယ်ဆိုတာကဒီနိုင်ငံကအချင်းချင်းကလည်းဒီဖြစ်သွားတဲ့အချင်းလေးတွေပေါ်မှာမြည်ပြီးတော့သူတို့တွေရဲ့ဒီဆက်လက်ရည်ရည်အာနာနဲ့ဒီအာနာဆိုဆက်လက်ရည်ရည်ဆိုတော့စတောင်းချင်းဖွဲ့ပြီးပုံဆိုတဲ့တကယ်ကိုခန္ဓာကြီးတစ်ခုကိုခံပြီးတော့သူတို့ကဒီစတိရုပ်ဝိရောသဘောပြီးသူတို့နောက်ကိုတစ်ဆက်ဆုတ်သွားတာလို့ပဲကျွန်တော်အမြင်နဲ့အခုလိုလဲဆိုတော့အခုလက်ရှိတကယ်လည်းပြည်ဝင်ကြောင်းလည်းမျိုးတွေအဆက်နိုင်ရပါလေဆိုတော့ဒီလိုရှိနေတကယ်တော့ဟိုတကယ်ဟိုနိုင်ငံရေးအာဏာအရာတကယ်နိုင်ငံရေးကရေးပါလေဟိုအရေးတွေကိုရှုဖို့တမနာဥပမာလည်းမရှိဘူးတော်တော်လေးကတော်တော်ကြီးကြည့်ကြတယ်လေတော်တော်ကြီးကဘာမှထင်တော့ဟိုဟုတ်တယ်တိလုံးနိုင်တာမတွေ့ရဘူးပေါ့နော်ဒါပေမဲ့ဘာဖြစ်နေလဲဆိုတော့2008ကျွေးပြီးတော့ဆိုလို့ရှိရင်စစ်တပ်ကပဲဟိုကအလုံးစုံအာဏာကိုသူတို့ကထောက်ကန်ထားပြီးဒီလိုမျိုးဖြစ်နေကြပါတော့။ဒီရတိရောပြီးတော့ဒီအစားတွေဒီဖြစ်ချင်းကြီးမှာဖြစ်နေတဲ့ဟိုပြောတဲ့စစ်ပွဲတွေနဲ့တခြားဟိုဒီတွေမှာဖြစ်ပေါ်နေတဲ့စစ်ပွဲတွေအားလုံးကိုလည်းစစ်တပ်ကစစ်တပ်ရဲ့ဒီဟိုဟိုသဘောနဲ့ပဲပေါ့နော်အလုံးစုံကြရတယ်။တောက်ကျင်းချိန်လိုက်တာစစ်ကြီးတွေကစစ်ပွဲတွေရက်ပြီးတော့ဟိုရက်ဖို့အတွက်ပြစ်တာရက်ခံတာကိုလည်းသူတို့တွေကဒီလိုဖိုက်ခဲ့တယ်ပေါ့နော်။အဲ့တော့ဒီမျိုးကစစ်တပ်ကလက်ရှိမှာကြာမြင့်ဒီလည်းနိုင်ငံတကာရအောင်တို့ကဆက်လက်ထောက်ခံထားတာဖြစ်တဲ့အတွက်ကြောင့်ကျွန်တော်တို့အနေနဲ့ဘယ်လိုပဲဖြစ်ဖြစ်ဒီဖြစ်တဲ့နဲ့ဟာတကယ်လေကြမှာဖြစ်ပြည်ကြောင်းလည်းမှုတွေဖြစ်လို့ဆိုတော့ဆွေးဆုံဆွေးနွေးနိုင်ခြင်းမရှိဘူးလည်းမဆွေးနွေးနိုင်ဘူးလို့ဆိုတော့လက်ရှိလုပ်နေတဲ့ဒီဒီကောင်းကြောင်းထားတဲ့ဒီလက်ရှိဆွေးရရဲ့သုံးဆောင်ချက်တွေကလည်းဒီလိုဖြစ်ဒီအဆက်ကိုကျွန်တော်တို့ရောက်သွားနိုင်မှာမဟုတ်ဘူးလို့ကျွန်တော်အတော်မြင်တယ်ဗျာ
အပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွေ့ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ်။
တော်ရရှိမြန်ခင်ဗျာ VOE မြန်မာပိုင်းစီစဉ်ကထုတ်လင်းခဲ့တဲ့စီစဉ်တွေကိုအင်တာနက်ဆာမျက်နှာမှာဖတ်ရှုလို့ရတယ်လို့နားဆင်လို့လည်းရနိုင်ပါပြီအင်တာနက်ဆာမျက်နှာဝက်ဘ်ဆိုက်လိပ်စာကတော့ www.burmese.voanews.com ဖြစ်ပါတယ်အဲဒီမှာသတင်းတွေကိုမြန်မာလိုဖော်ပြထားပြီးတော့တပတ်စာထုတ်လွှင့်ခဲ့ပြီးသားသတင်းတွေကိုလည်းပြန်နှံထောင်လို့ရပါတယ် VOE မြန်မာပိုင်းစီစဉ်ရဲ့ဗီဒီယိုသတင်းတွေကိုလည်းအဲဒီဝက်ဘ်ဆိုက်လိပ်စာမှာပဲကြည့်ရှုလို့ရပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
။ကမ္ဘာတဝန်းကလူအတိုင်းဝိုင်းတော်တော်များများမှာမိန်းကလေးတွေကိုယောက်ျားလေးတွေထက်အများကြီးကိုတန်ဖိုးနှိမ်ချထားလေးရှိပါတယ်။အကျိုးဆက်ဖြစ်နေကတော့မိန်းကလေးတွေဟာမကြာခဏခွဲခြားဆက်ဆံခံကြရသလိုကောင်းကောင်းမွန်မွန်နေထိုင်နိုင်မှုမပြောနဲ့ဘဝတွေကိုလိုအပ်ရင်ပေးဆက်ရမယ်လို့တောင်ယူဆထားကြတာပါ။ကြောင်းထွက်ရမယ်ဆိုရင်မိန်းကလေးတွေကထိတ်ဆုံးကဖြစ်ပြီးတော့စားဖို့တောက်ဖို့ကျန်းမာရေးစောင့်ရှောက်ဖို့ဆိုရင်တော့နောက်ဆုံးကဖြစ်နေတာကိုလည်းမကြာခဏတွေ့ရတတ်ပါတယ်။ဒါဟာတရားမမျှတတဲ့လုပ်ရဖြစ်သလိုလူအလွာအသီးသီးအတွက်လည်းထိခိုက်နစ်နာစေပါဗျ။နိုင်ငံတိုင်းနိုင်ငံတိုင်းမှာအကြမ်းဖက်မှုတွေနဲ့တခြားနှိပ်စက်ညှဉ်းပန်းမှုတွေကနေမိန်းကလေးတွေကိုဒန်းလူညီမျှအကာအကွယ်ပေးနိုင်ဖို့ဥပဒေတွေရှိရမှာဖြစ်ပြီးပညာသင်ကြားခွင့်အပြည့်အဝပေးရဖို့လည်းလိုအပ်ပါတယ်။ဒါဟာမှန်ကန်တဲ့လုပ်ရဖြစ်တာမကမိန်းကလေးတွေရဲ့ဘဝတွေဖွံ့ဖြိုးတိုးတက်မှုထက်တောင်ပိုမိုကြီးမားတဲ့အကျိုးကျေးဇူးတွေကိုလည်းဆောင်ကျဉ်ပေးနိုင်တာမို့အမြင့်အမြင့်ရှိတဲ့လုပ်ရလည်းဖြစ်ပါတယ်။ပညာတတ်တဲ့မိန်းကလေးတယောက်အရွယ်ရောက်တဲ့အခါကျောင်းမှာ3တန်းနဲ့4တန်းနောက်ပိုင်းနှစ်စဉ်သင်ယူမှုတွေကနေ20ရာခိုင်နှုန်းလောက်ပို့ပြီးတော့ဝင်ငွေရလာမှာဖြစ်ပါတယ်။ဝင်ငွေရဲ့90ရာခိုင်နှုန်းလောက်အထိကိုမိသားစုနဲ့သူ့ပတ်ဝန်းကျင်အတွက်သုံးစွဲနိုင်လိမ့်မယ်လို့လည်းလေလာချက်စစ်တမ်းတွေကတွေးရှိထားကြတာပါ။ဒီနေ့ဒီမိန်းကလေးအိမ်အောင်ပြုပြီးကလေးတွေရလာမယ်။အဲ့ဒီကလေးတွေဟာလည်းပညာမသင်ထားတဲ့အမျိုးသမီးတွေကမွေးလာတဲ့ကလေးတွေထက်ပို့ပြီးတော့ကျန်းမာသလိုကျောင်းသွားလူစိတ်လည်းပိုရှိပါလိမ့်မယ်။ဒါပေမဲ့လို့လည်းမကြာခဏဆိုသလိုပဲမိသားစုတွေကအကျောင်းပညာရေးထက်အိမ်မှုဝေယဝစ္စာတွေမှာမိန်းကလေးတွေကကူညီပေးဖို့သာဦးစားပေးတတ်ကြပါတယ်။ကမ္ဘာတစ်ဝက်မှာဆိုရင်တစ်ခါမှအကျောင်းမနေဘူးကြတဲ့မိန်းကလေး35တန်းရှိသလို 30 ရာခိုင်နှုန်းလောက်ဟာဆိုရင်လည်းအခြေခံပညာအဆင့်သာတင်ကြားခွင့်ရကြတာပါ ဖွံ့ဖြိုးဆဲတိုင်းပြည်တွေမှာဆိုရင်တော့မိန်းကလေး၃ယောက်မှာတယောက်ကအသက်၁၈နှစ်မပြည့်ခင်အိမ်တော်ပြူကြရပြီးမိန်းကလေး၆၂တန်းလောက်ဟာလည်းကျောင်းထွက်ကြရပြီးတော့ကျမကြီးနဲ့စီးပွားရေးအကျိုးအမြတ်တွေရနိုင်တဲ့ပညာရေးကိုဆုံးရှုံးခဲ့ကြရတာပါကမ္ဘာတဝန်းကမိန်းကလေးတွေစွန့်ရည်မြင့်တင်မှုရင်ဆိုင်နေရတဲ့စိန်ခေါ်မှုတွေနဲ့ပတ်သက်ပြီးအများကအာရုံစိုက်လာစေဖို့ရည်ရွယ်ပြီးတော့၂ 190ကိုပြဋ္ဌာန်းခဲ့ပါတယ်။မိန်းကလေးတွေရဲ့စွမ်းရည်မြင့်တင်မှုယင်းနှိမ့်မြောက်နှံမှုနဲ့သူတို့နဲ့သက်ဆိုင်တဲ့ဆုံးဖြတ်ချက်တွေချမှတ်ရမှာလဲကိုယ်တိုင်ပါဝင်권ရရှိရေးကိစ္စတွေဟာခွဲခြားဆက်ဆံမှုနဲ့အကြမ်းဖက်ခံရမှုတန်တရာကိုဖျက်တောက်ဖို့လူခွင့်ရေးတွေကိုပြေဝါနဲ့ထိထိရောက်ရောက်ခံစားနိုင်အောင်အကာအကွယ်ပေးရမှာအဓိကကြတယ်လို့လဲကုလသမဂ္ဂရဲ့ဆုံးဖြတ်ချက်ကအတိအမှတ်ပြုထားပါတယ်။အမေရိကန်ပြည်ထောင်စုအနေနဲ့ဒီကုလသမဂ္ဂဆုံးဖြတ်ချက်66မြင်းဆောင်190ကိုအပြည့်အဝထောက်ခံပါတယ်။ဒါ့အပြင်ကမ္ဘာတစ်ဝှမ်းမိန်းကလေးတစ်ယောက်ချင်းစီအနေနဲ့လဲသူတို့ရဲ့အိမ်မက်တွေနဲ့ရီမန်းချက်တွေအကောင့်ထက်ပေါ်ဖို့အခွင့်အရေးရရှိသင့်တယ်လို့လဲအမေရိကန်ပြည်ထောင်စုကယုံကြည်ပါတယ်။ယောက်ျားလေးနဲ့မိန်းကလေးကြားတန်းတူအခွင့်အရေးရရှိအောင်အားပေးတာဟာမှန်ကန်တဲ့ကိစ္စတွေမဟုတ်ဘဲအမျှော်အမြင်ရှိတဲ့လုပ်ရက်လည်းဖြစ်ကြောင်းပါရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အဖို့ကိုတင်ပြလို့ပြပါပြီ
။အခုထုတ်လင်းခဲ့တာကတော့အမေရိကန်စိုးရိမ်ရဲ့အဖို့ဖြစ်ပြီး VOA ရဲ့သဘောထားအမြင်မဟုတ်ကြောင်းတင်ပြအပ်ပါရယ်ခင်ဗျာ။VOA ကိုတော်တာရှင်နေစာရေးသားဝေဖန်အကြံပြုလိုတာပဲဖြစ်ဖြစ်တချင်းတောင်းလိုတာပဲဖြစ်ဖြစ်ဆက်သွယ်လိုရဆိုရင်ကျွန်တော်တို့ရဲ့ email လိပ်စာက burmese@voanews.com ဖြစ်ပါတယ်ဖုန်းနံပါတ်ကတော့2392382554ဖြစ်ပါတယ်ခင်ဗျာ VOA ရဲ့ဂျာတာမင်းမနက်ပိုင်းအစီအစဉ်လေးကိုနားဆင်နေကြရတာပါကျွန်တော်တို့အစီအစဉ်လေးမကြခင်ပြီးဆုံးတော့မှာမို့အခုကြံနေသေးတဲ့အချိန်မှာသတင်းချင်းချုပ်ကိုကုဆန်မိုးဝေကကြီးညာပေးတော်မှာပါခင်ဗျာ
အီဘိုလာရောဂါဆူဆူရွားရွားကူးစက်မှုခံရတဲ့အနောက်အာဖရိကကသုံးနိုင်ငံဖြစ်တဲ့လိုင်ဘီးရီးယားဂီနီနဲ့ဆီယရာလီယွန်းစတဲ့နိုင်ငံတွေကရောက်ရှိလာသူတွေကိုသတင်းသုံးပတ်တိတိစောင့်ကြည့်ဖို့အတွက်အမေရိကန်ပြည်ထောင်စုအစိုးရရဲ့ကျန်းမာရေးဝန်ကြီးဌာနကအမိန့်ထုတ်ပြန်လိုက်ပါတယ်ကနေဒါနိုင်ငံရဲ့လွှတ်တော်အဆောက်အဦနီးမှာဖြစ်ပွားခဲ့တဲ့ပြစ်ခတ်မှုမှာပါဝင်ပတ်သက်နိုင်သူလို့တန်တရားရှိသူမိုက်ကယ်ZF ကိုရဲတပ်ဖွဲ့ကစစ်ဆင်းနေတယ်လို့ကနေဒါအစိုးရရဲ့အာဏာပိုင်ကြီးကပြောပါတယ်ပြစ်ခတ်သူဟာအစ္စလမ်ဘာသာပြောင်းသွားတဲ့ကနေဒါနိုင်ငံသားတဦးဖြစ်တယ်လို့အမေရိကန်အစိုးရဌာနတွေကအသိပေးခဲ့တဲ့အကြောင်းအမေရိကန်တာဝန်ရှိသူတွေကဗရူးနေနှောင်းပိုင်းမှာပြောဆိုပါတယ်ဒီအရေးကိစ္စနဲ့ပတ်သက်ပြီးတော့မကြခင်မီနစ်ပိုင်းကတွင်းကပဲကနေဒါဝန်ကြီးချုပ်ဟာသတင်းစာရှင်းလင်းပွဲတစ်ခုပြုလုပ်ခဲ့ပါတယ်စီးရီးယားနေဆက်ပြုဖြစ်တဲ့ကိုပါနီကိုခုခံတိုက်ခိုက်နေတဲ့ခတ်တိုက်ခိုက်ရေးသမားတွေအတွက်ရည်ရွယ်ပြီးတော့အမေရိကန်ကလေကြောင်းကနေချပစ်လိုက်တဲ့လက်နက်တွေခရမ်းမိကြောက်တွေဟာ IS Islamic စစ်သွေးကြွတွေရဲ့လက်ထဲကိုရောက်သွားခဲ့ပုံရတယ်လို့ American Pentagon စစ်ဌာနချုပ်ကပြောဆိုလိုက်ပါတယ်လေကြောင်းကနေလက်နက်တွေအပါအဝင်အထုပ်28ထုပ်ပစ်ချပေးရမှာ26ထုပ်ကတော့ခတ်တိုက်ခိုက်ရေးသမားတွေစီကိုရောက်သွားပေမဲ့နှစ်ထုပ်ကတော့ပျောက်ဆုံးနေတယ်လို့ Pentagon ရဲ့ပြောခွင့်ရသူကဗိုလ်ထုတ်နေမှာပြောဆိုလိုက်တာပါရုရှားထောက်လိုက်ရေးလေရင်တစ်စီးဟာ Estonia နိုင်ငံနယ်နိမိတ်အတွင်းကိုခွင့်ပြုချက်မရဘဲဝင်ရောက်လာတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ Estonia အစိုးရကရုရှားတာမတ်ကြီးကိုဆင့်ခေါ်ပြီးတော့ကန့်ကွက်လိုက်ပါတယ်အခုလိုကျူးကျော်မှုလုပ်တဲ့လုပ်ရပ်ပေါ်အလေးနဲ့ကိစ္စအဖြစ်သဘောထားတဲ့အကြောင်းနဲ့တာမတ်ကြီးနေနဲ့ဖြေရှင်းချက်ပေးဖို့ Estonia နိုင်ငံသားရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူကအမျိုးသမီးကပြောဆိုပါတယ်ခင်ဗျာ
တရင်ချင်းချုပ်ကိုကုဆမ်မိုဝီကကြင်ညာခဲ့တာပါဒီမနက်စီစဉ်ထုတ်လွှင့်ရေးမှုကမဲ့အင်ဂျင်နိုင်ဖြစ်ပြီးအင်ဂျင်နီယာကတော့ Aiden Utku ဖြစ်ပါတယ်ကျွန်တော်ကတော့အအောင်ပါ VOE ကိုနားဆင်တဲ့အတွက်ကျေးဇူးအထူးတင်ပါတယ်ခင်ဗျာသောတာရှင်တွေအားလုံးမင်္ဂလာပေါင်းနဲ့ပြည့်စုံတဲ့မနက်ခင်းဖြစ်ပါစေခင်ဗျာ
This program has come to you from the Voice of America, Washington.